မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ဆက်ကနက်မြစ်အတွင်းလှေတစင်းဒီကနေ့နေမြုပ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်12ယောက်ထက်မနည်းတိဆုံသွားပါတယ်။တိဆုံသူတွေထဲမှာအများစုဟာကလေးတွေဖြစ်ကြပြီးလှေပေါ်မှာပါလာတဲ့လူ10ယောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ Reuters သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြထားပါတယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်ဆက်မှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေလိုက်ပါလာတဲ့လှေတစင်းဒီကနေ့အောက်တိုဘာ9ရက်နေ့မှာနေမြုပ်သွားတာကြောင့်လူ12ယောက်ထပ်မံတည်ဆုံသွားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်ဒီဆက်လေးဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ဘတ်စွန်းရှာပူရီဒရစ်မြို့အနီးနတ်မြစ်တွေမှာနေမြုပ်ခဲ့တာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်လေဝံဟာလူပဲနှစ်ယောက်ပါဝင်တယ်ဆိုတာအတိအကျမပြောနိုင်ပေမဲ့ကလေးငယ်10ဦးအပါအဝင်အမျိုးသားတအုပ်နဲ့အမျိုးသမီးတအုပ်ရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့ပြီးလူ10ယောက်ထပ်မံကိုကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကပြောပါတယ်အသက်30အရွယ်ဆာယက်ဟူစိန်ကတော့ဒီလေနှမြုပ်တဲ့အထဲမှာအသက်မသေးပဲကြံခဲ့သူတူဦးဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့မိသားစုဝင်အတော်များများလှေနှစ်တဲ့အထဲမှာပါသွားခဲ့တယ်လို့ဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ်
။ဟာရဟာရဖဝတ်နောတာဖရဘဂွာဟာရဟောဂွာ
ကျွန်တော်နဲ့ကျွန်တော်မိမရဲ့ကလေး၃ယောက်ရဲ့ကျွန်တော်အမေနဲ့ကျွန်တော်ရခမစုစုပေါင်းကျွန်တော်တို့အားလုံး9ယောက်ပါ။အဲ့ဒီထဲမှာကျွန်တော်တယောက်ပဲအသက်ရှင်ပါတယ်။ကျွန်တော်တို့အားလုံးဆောက်ဝနေရေးအတွက်ခက်ခက်ခဲခဲရည်တည်ရပါတယ်။သူတို့ကရွာရီအိမ်ကြီးကိုမိရှို့ပါတယ်။ကျွန်တော်တို့အသက်ဘေးကနေလွတ်အောင်ဒီကိုထွက်ပြေးခဲ့တာပါ
။မကြသေးခင်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတာဖြစ်ပြီးတချို့တွေကတော့ဆက်လီတွေနဲ့နယ်စပ်ကိုဖျက်ကူးကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းနတ်မြစ်အတွင်းဆက်လီတစ်စင်းနှိမ့်မြုပ်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်20ထပ်မံတည်ဆုံခဲ့ပါသေးတယ်။အခုဒီချိန်လင်းနှင်းမြုပ်ခဲ့တဲ့အခြေအနေကိုတော့ဆာယက်ဟူစိန်ကအခုလိုပြောပါတယ
်ဘူရမာဒ်သူရဟဂျရုတ်တူကူရဟဝါဆယ်လီရဲ
တဲ့ခရီးပါဝင်လူရည်အတွက်က20ကနေ60လောက်ထိရှိပါတယ်ကန်းကြေမှာ10လောက်စောင့်ရပါတယ်ညနေ6နာရီလောက်လှေရောက်လာတဲ့အချိန်မှာလှေဝော်ကိုတက်ကြပါတယ်ပြီးတော့တနာရီလောက်သွားပြီးတဲ့အချိန်မှာလှေကနေပြီးတော့ကျွန်တော်မိသားစုလည်းအဲဒီမှာပါသွားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့အဆိုအရတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတချို့နဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်နေတယ်လို့စွပ်စွဲလိုက်ပြီးမြန်မာအစိုးရဘက်ကတော့ဒါကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဩဂတ်လ25ရက်နေ့ကအာဆာလို့ခေါ်တဲ့ရိုဟင်ဂျာအစွန်းရောက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်း30ကျော်ကိုဝင်ရောက်တိုက်ခိုက်ခဲ့တာကိုမြန်မာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်ရာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေမတိမငြိမ်ဖြစ်လာခဲ့တာပါ။အာဆာအဖွဲ့ရဲ့ဒီတိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်12ယောက်အပြင်ရခိုင်ဗုဒ္ဓဘာသာဝင်တွေဟိန္ဒူတွေနဲ့တခြားလူနည်းစုမျိုးနွယ်ဝင်တွေတိုက်ဆုံတာတွေနဲ့နေရက်ဆုံးခွာထွက်ပြေးတာတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကပြောလိုက်ပြီးတော့အာဆာအဖွဲ့ကိုလည်းအကြမ်းဖက်အုပ်စုအဖြစ်နဲ့ကြေညာခဲ့ပါတယ်ခင်ဗျာ။